NRA ဆိုရတဲ့လက်ထက်2016ခုနှစ်ရဲ့လူခွင့်ရေးချူပါမှုအခြေအနေဟာ2015ခုနှစ်ကတည်းကတိုးမြင့်လာတယ်လို့လူခွင့်ရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံ ND ဘာမာရဲ့2016ခုနှစ်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။မြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တို့ပြစ်ပခဖြစ်ရာရှမ်းနယ်ကချင်ပြည်နယ်တွေဘက်မှာလူခွင့်ရေးချူပါမှုတွေပိုတိုးလာနေပြီးဖြစ်စဉ်တွေမှာတော့လက်နက်ကိုင်ဖွဲ့တွေကကျူးလွန်တဲ့ပြစ်မှုတွေပိုများတယ်လို့လည်းလူခွင့်ရေးစောင့်ကြည့်သူတွေကဆိုပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုငါသတင်းပေးပို့ထားပါရရှင
်မြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုဟာ2016ခုနှစ်တွင်တိတိတသာမြင့်တက်လာတယ်လို့လူခွင့်ရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံ ND ဘာမာကနေထုတ်ပြန်ခဲ့တာပါအထူးသဖြင့်စစ်မဲ့ဖြစ်ပွားရာရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်မှာလူခွင့်ရေးချိုးဖောက်မှုတွေပုံမှုတိုးများလာတယ်လို့လူခွင့်ရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံ ND ဘာမာရဲ့စီမံဖွဲ့ဝင်မတ်မောနေလီကပြောပါတယ်
2015မှာကျမတို့လက်လက်ညီတဲ့လောက်ပြည်သူထားရဲ့ဒီလူခွင့်ရေးချိုးဖောက်မှုနဲ့ဒီ2016မှာဖြစ်ခဲ့တဲ့တိကျကိုနိုင်ရှိပြီးတော့ကြည့်နေဆုံးလို့ရှိရင်တဝက်လောက်ပေါ့နော်ဒီဆိုဝါဝါတိုးမြင့်လာတာကိုသိရတယ်အထူးသဖြင့်တော့ဒီဖြစ်ဖြစ်နေတဲ့ဒီကဒီမြောက်ပိုင်းနဲ့တချင်ပြီးခက်မှာပေါ့နော်ဖြစ်ကြတဲ့အဖြစ်ပြက်တွေအများဆုံးဖြစ်တာပေါ့ကျမတို့ဒီအရာဒီအစိုးရဖြစ်ပေမဲ့ပေါ်တော့ဒီကျမတို့လိုချင်တဲ့ဒီမိုကရေစီတို့ရလို့ပြောပေမဲ့အဟအတားကြီးအများကြီးရှိနေတဲ့အပေါ်မှာဒီလူခွင့်ရေးချိုးဖောက်မှုလူခွင့်ရေးမြင့်တင်ဖို့အတွက်မလုပ်ဆောင်နိုင်ဘူးဆိုတော့အချက်ကိုလည်းကျမတို့မြင်ရတော့ပေါ့
ယခင်2015ခုနှစ်မှတ်တမ်းအရလူခွင့်ရေးချိုးဖောက်မှု84မှုရှိရာကနေ2016ခုနှစ်တွင်တိုင်းနယ်ပြည်နယ်10ခုသွင်းမှာလူခွင့်ရေးချိုးဖောက်မှုပေါင်း154မှုရှိလာပြီးယခင်နှစ်သက်ချိုးဖောက်မှု20နီးပါးမြင့်တက်လာတယ်လို့မှတ်မောနေလီကဆိုပါတယ်လူခွင့်ရေးချိုးဖောက်မှုပြည်စင်မှာလက်နက်ကန်ဖွဲ့တွေကျူးလွန်တဲ့အဖြစ်တွေပုံများတယ်လို့မတ်မောနေလီကပြောပါတယ်
။ညီအရောအချင်းဒီစစ်တပ်ကကျူးလွန်တာကတော့အများဆုံးဖြစ်တယ်။အဲ့ဒီမှမမဒီပြည်သူ့ရှေ့ပေါ့နော်ပြည်သူ့ရှေ့ကြီးတွေပေါ့နော်အဲ့လိုမျိုးကျူးလွန်တာတွေရှိပါတယ်။ဆိုတော့ရှင်ရင်းအချိန်တည်းမှာလည်းကျမတို့ကောက်ခံတဲ့အချိန်မှာဒီလက်နက်ကန်အဖွဲ့ကြီးပေါ့နော်ဒီရှမ်းပြည်တော်မှာဆိုလို့ရှင်ရင်းလက်နက်ကန်အဖွဲ့ကြီးများတာပေါ့ဆိုတော့အဲ့ဒီလက်နက်ကန်အဖွဲ့ကြီးကနေချိုးဖောက်တဲ့ကိစ္စတွေကတော့အချို့တည်းပေါ့နော်အဲ့လိုမျိုးတွေ့ရပါတယ်
2016ခုနှစ်တွင်ရှမ်းပြည်နယ်ဘက်မှာလူခွေရေးချိုးဖောက်မှုခံရတဲ့ဖြစ်စဉ်ကိုတော့ရှမ်းလူခွေရေးမှတ်တိုင်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူမှန်းနန်းလွန်လှိုင်းကခုလိုပြောပါတယ
်အစ်မက်တီတို့ရောဒီတိုင်းတနက်နေ့ပြတ်တော့ပေါ့နော်ဒီတူတွေကိုလက်နက်ကန်အဖွဲ့နဲ့မာပြီးတော့မှအဲ့လိုမျိုးအကြောင်းပြချက်ပြီးတော့မှခဏညာအဲ့လိုမျိုးတွေလဲရှိရအရင်တိတာလာတာတော့တိုက်ပွဲဖြစ်တဲ့ချိန်အတွင်းမှာတော့ကြက်လီရင်နဲ့တိုက်ပါပေါ့နော်ကြက်လီရင်နဲ့တော့လက်နက်ကန်တွေတော့တိုက်ရတော့တိုက်တော့လက်နက်ကန်တဲ့လူတွေမထိတဲ့နဲ့ဒီတွေကိုခဏညာတော့ဖြစ်နေရပေါ့နော
်လူခွေရေးချိုးဖောက်မှုမြင့်တက်လာတဲ့အပေါ်မှာလက်ရှိ NLD အစိုးရအနေနဲ့လူခွေရေးကိုပုံပြီးမြင့်တင်ဖို့နဲ့ Federal Democracy စနစ်ကိုတက်လှမ်းနိုင်ရေးလူခွင့်ရေးမြင့်တင်ရေးနဲ့တရားမျှတမှုကိုရှာဖွေဖို့အရေးကြီးကြောင်းကိုလည်းအန်ဒီဘာမားကနေထောက်ပြထားပါတယ်။လူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်ပြီးတော့လက်ရှိ NLD အစိုးရလက်ထက်မှာပွေလင်းမြင်သာမှုရှိလာတဲ့အတွက်လူမှုကွန်ရက်သတင်းမီဒီယာကနေတဆင့်ပြည်သူတွေပိုသိလာတယ်လို့ကရင်လူခွင့်ရေးဖွဲ့ရဲ့ညွှန်ကြားရေးမှူးစောအယ်ဘတ်ကဆိုပါတယ်။
ကိုလေလာတဲ့အချိန်ဒီပေါ်မှာလူတွေရဲ့ social media တွေဆောင်းလာတဲ့ခါကျတော့ဖြစ်လာပြီဆိုလို့ရှိရင်ချက်ချက်ချက်ပြေးရတာပေါ့နော်အရင်တော့ဆိုလို့ရှိတော့အဲ့လိုမျိုးချက်ချက်ချက်ချက်မပြေးရဘူးပေါ့နော
်အန်ဒီဘာမားရဲ့စင်ကစားတဲမှာတိုင်းသာလက်နက်ကန်ရာစုတွေနဲ့တပ်မတော်တို့ကြားဖြစ်ပွားနေတဲ့လက်နက်ကန်ပြစ်ပခတ်တွေစစ်ဘေးရှောင်တွေပေါ်လူသားချင်းဆန်လာတဲ့အကူအညီတွေတားဆီးခံရမှုတွေလူခုရေးချိုးဖောက်သူတွေကိုအပြစ်ပေးအေးအေးယူမှုမရှိခြင်းတရားမျှတမှုမရှိခြင်းတိုင်းသာပြည်သူလူထုတွေပေါ်ဖိနှိပ်တဲ့တရားဥပဒေတွေကိုအစိကဝေဖန်ထောက်ပြထားပါတယ်ခင်ဗျာ